လူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့နယ်သာလန်နိုင်ငံဒီဟိတ်မြို့ကနိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကဆွဲဆက်တင်ထားတဲ့အမှုကိုရင်ဆိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ဟာနယ်သာလန်နိုင်ငံကိုဒီဇင်ဘာ6ရက်တနင်္ဂနွေနေ့ကဆက်ရောက်သွားပါပြီ။ရိုဟင်ဂျာမွတ်စလင်လူနည်းစုအပေါ်လူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေကိုမြန်မာနိုင်ငံကိုစားနိုင်ငံတကာတရားရုံး ICC မှာတရားရင်ဆိုင်ဖို့ဒေါက်တာဆန်းစုကြည်ဒီဟိတ်ကိုတွားရောက်မှာဖြစ်ပါတယ်။ဒီဟိတ်မျိုးကကုလသမဂ္ဂရဲ့နိုင်ငံတကာတရားရုံးမှာဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့အထိဂမ်ဘီယာနိုင်ငံနဲ့အမှုရင်ဆိုင်ဖို့ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကဟာနယ်သာလန်မြို့တော်အမ်စတာဒန်ကရှေ440ကိုရောက်ရှိခဲ့ကြတာပါနိုင်ငံတကာတရားရုံး ICC မှာ3ရက်ကြာကြာနာမှုအတွင်းမှာတော့ကုလသမဂ္ဂတရားသူကြီး16ဦးပါခုံအဖွဲ့ထံကိုအခုတိုင်ကြားထားတဲ့လူမျိုးတုံးစာချုပ်ဖောက်ဖျက်ချက်ဆွဆွဲချက်ကိုအပြည့်အဝကြားနာမဆုံးဖြတ်နိုင်မီအချိန်မှာအခြေအနေပိုဆိုးမလာစေရေးကာကွယ်တားဆီးဖို့အတွက် provisional measures လို့ခေါ်တဲ့ကြာကာလအစီအစဉ်တွေချမှတ်ဆောင်ရွက်ပေးဖို့ရှောက်ထားချက်ကိုကြားနာမှာဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့မှာဂမ်ဘီယာနိုင်ငံကပထမဆုံးထွက်ဆိုမှာဖြစ်ပြီးမြန်မာနိုင်ငံကနောက်တရက်ဒီဇင်ဘာ17ရက်နေ့မှာထွက်ဆိုပါပါ။ဒီနောက်ဒီဇင်ဘာလ12ရက်နေ့မှာတော့မြန်မာနဲ့ဂမ်ဘီယာတို့ကိုဒုတိယကြိမ်ကြားနာမှာဖြစ်ပါတယ်။အခုနိုင်ငံတကာတရားရုံး ICC အမှုအတွေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနိုင်ငံသားရေးဝင်ကြီးအဖြစ်နဲ့မြန်မာနိုင်ငံကိုစားတာဝန်ယူထားပြီးနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဦးကျော်တင့်ဆွေကပူးရဲကိုယ်စားလှယ်အဖြစ်တာဝန်ယူထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့သိမ့်နဲ့ချီတဲ့ဒုက္ခတွေတွေကိုစီးစစ်ပြီးပြန်လက်ခံမယ်လို့မြန်မာအစိုးရကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့လက်သက်မခံပါဘူး။